တိုင်းရင်းသားလက်နက်ကိုင်အားလုံးပါဝင်နိုင်ရေးမျှော်မှန်းထားတဲ့21ရာစုပင်လုံညီလာခံကျင်းပရေးအကျိုးဆောင်ရွက်ချက်တစ်ခုအနေနဲ့ဒီကနေ့မှာတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့အစိုးရကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီတွေဟာနိုင်ငံရေးမူပေါင်းနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးခဲ့ကြပါတယ်။21ရာစုပင်လုံညီလာခံအတွက်အများစုအဆင်သင့်ဖြစ်နေပြီလို့ညီလာခံအကျိုးပြင်ဆင်ရေးကော်မတီအတွင်းရွေးမှုကပြောဆိုပါတယ်။ဒီလကုန်မှစတင်မဲ့21ရာစုပင်လုံညီလာခံမှာတော့တိုင်းရင်းသားလက်နက်ကိုင်22ဖွဲ့တက်ရောက်နိုင်မှုဆွေးနွေးနေကြတာမှာတော့အဖွဲ့3ဖွဲ့ကတော့တက်ရောက်ဖို့မတည်ကြသေးပါဘူး။မသိင်္ဂီထိုက်စူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့ပါရှင်။21ရာစုပင်လုံညီလာခံအကျိုးညှိနှိုင်းမှုအဖြစ်နဲ့တနိုင်ငံလုံးအပြည့်အစားချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြည့်မရက်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေအစိုးရကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ဆွေးနွေးကြပါတယ်။ပြည်သူ့ငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီရဲ့အတွင်းရမှုဦးလာမောင်ရွှေကဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အားလုံးကျွန်တော်တို့ framework ကိုဒီနေ့ပြန်သုံးသပ်ဖို့အစီအစဉ်လုပ်ပါတယ်။ဒါနဲ့ framework ကိုကျွန်တော်ပြန်သုံးသပ်နိုင်တာတော့အနည်းငယ်ပဲရှိသေးတယ်။ညီလာခံကိစ္စကိုပို့ပြီးတော့ကျွန်တော်ဒီနေ့ဆွေးနွေးကြတာရှိတယ်။အဲ့တော့လက်ပြန်မှာတော့မနက်ပိုင်းမှာတော့ framework ကိုပြန်လည်သုံးသပ်တာတွေကျွန်တော်လုပ်ပြီးတော့နေ့လယ်ပိုင်းမှာဒီလာကပုတ်တဲ့ကျမရဲ့ company ကိုလုပ်ဖို့တော့ပြင်ဆင်နေပ
ါ။ဩဂုတ်လကုန်မှာစတင်မဲ့21ရာစုပင်လုံညီလာခံမှာတော့တယောက်နိုင်ဖို့မျှော်လင့်ထားတဲ့တိုင်းသားလက်နက်ကိုင်22ဖွဲ့ထဲမှာ TNLA တောင်းပလောင်တပ်ဖွဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့ MNDAA ကိုးကံလက်နက်ကိုင်တပ်ဖွဲ့တို့ကတော့တယောက်နိုင်ဖို့ဆွေးနွေးဆဲဖြစ်ပါတယ်။ညီလာခံအတွက်အများစုပြင်ဆင်ပြီးဖြစ်ပြီးဒီလ25ရက်နေ့မှာတယောက်မဲ့သူစီးရင်တွေပေးဖို့သတ်မှတ်ထားပြီးဖြစ်တယ်လို့လည်းဦးလာမောင်ရွှေကပြောပါတယ
်။အကုန်လုံးဒီဘက်တော့ကျွန်တော်တို့လုပ်ပြီးပါပြီ။ဟိုအခုလိုလူလာတော့အဖွဲ့မှာကျွန်တော်တို့ညီလေးနေချက်တွေ၃ဘက်အလွန်ကျွန်တော်ဖွဲ့တယ်လေတယောက်နိုင်တယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါကိုတော့ဒီကော်မတီနဲ့ဒီကော်မရှင်ဘက်ကတောင်းရှိတဲ့ဒီကွန်ပျူတာဂရက်တင်းရောတော့ကွန်ပျူတာအတွင်းမှုဥက္ကဉ္စဦးတို့ကြည့်ရပြီးနေကြတို့သူတို့အနေနဲ့ဆောင်ရွက်နေရရှိတဲ့အတွက်ဒီနေ့မှလည်းဆွေးနွေးပွဲမှာဒီကိစ္စရှင်းပြပြီးတော့ဒီညီလာခံကတော့ကျွန်တော်ဆက်ပြီးတော့ဆောင်ရမယ်ဆိုတော့၃ဘွဲ့ကိစ္စကတော့ဆောင်ရွက်နေတဲ့ကိစ္စအနေနဲ့ပဲအဲ့ဒါမှရှင်းပြတော့ရှိပါတယ်
တနိုင်ငံလုံးအဖြစ်ရစာချုပ် NCA မှာလက်မှတ်မထိုးသေးတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအဖြစ်ရစာချုပ် NCA မှာလက်မှတ်ရေးထိုးနိုင်ရေး21ရာစုပင်လုံညီလာခံတက်ရောက်ရေးအတွက်မနေ့ကဆွေးနွေးခဲ့ကြပါတယ်UNFC ဘက်ကအစိုးပြုထားတဲ့မူကြမ်း၈ချက်ကိုနှစ်ဖက်တို့ဆွေးနွေးခဲ့ကြပေမဲ့ရည်ရည်ပြတ်သဘောတူညီချက်တော့မထွက်သေးပါဘူ
းကျွန်တော်တို့နားလည်တာတော့ဒီ NCA ကို UNFC အနေနဲ့မထိုးဘူးလို့မပြောပါဘူးNCO ရန်ရီပေါ်နေထိုးနိုင်ဖို့ဆိုရင်ဟိုကြိုပြီးတော့ပေါ့ကျွန်တော်တို့ရှင်းလင်းရမယ်ကြိုပြီးတော့ကျွန်တော်တို့ဟိုဆွေးနွေးရမယ်အချက်ရှိချက်ကိုပြောတာပါဒါတွေတော့မနေ့ကကျွန်တော်အားလုံးဆွေးနွေးပြီးဖြစ်ပါတယ်
တနိုင်ငံလုံးအပြည့်အခက်ရစဲရေးစာချုပ် NCA မှာလက်မှတ်ရေးထိုးနိုင်ဖို့အတွက်ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တွေဘက်ကတော့အစိုးရဘက်ကရောတိုင်းရင်းသားလက်နက်ကိုင်တွေဘက်ကရောအပြည့်အခက်ရစဲရေးကြေညာဖို့အပါအဝင်တနိုင်ငံလုံးအပြည့်အခက်ရစဲရေးစာချုပ် NCA ကအချက်တချို့ကိုပြင်ဆင်ဖို့အစိုးပြုတောင်းဆိုနေတာလည်းဖြစ်ပါတယ်ရှင်